တို့နာမည်အားကကြောပါဗျာကျွန်တော်အခုပခုတ်ကူတက်ကတူအဝေးရင်ပထမနှစ်ပြန်တက်နေပါဗျာပထဝီရထူးပြူနဲ့ပြင်ညာတင်ကြနေပါဗျာ
အခုပြောနေတဲ့သူကတော့မြေလက်ဒေတာပခုတ်ကူမျိုးကအဝေးတင်တက်ကတူကြောင်းသားကိုအားကကြောပါသူကဆယ်တန်းကြောင်းသားဘုရား2015ခုနှစ်မှာဘဂဒါမြတ်အဖွဲ့ချုပ်ကဦးဆောင်တဲ့ဒီမိုကရေစီပညာရေးတောင်းဆိုတဲ့ကြောင်းသားတပိတ်မှာပါဝင်ခဲ့ဘူးသလိုကြောင်းသားတမကမှာလည်းပါဝင်ခဲ့ဘူးတဲ့လူငယ်တစ်ယောက်ဖြစ်တယ်လို့ပြောပြပါတယ
်2015ပညာရေးတပိတ်မှာကျွန်တော်ဆယ်တန်းအရင်ကလည်းကြောင်းသားတမကနဲ့ပတ်သက်ပြီးတော့အဆက်အသွယ်ကြီးရှိခဲ့တာအကြောင်းကျွန်တော်ပခုတ်ကူမှာစထွက်တဲ့2015တပိတ်ပေါ့ဆန္ဒကြောကျွန်တော်ပထမဆုံးအချိန်မှာပါဝင်ခဲ့တယ်ကြာပါဝင်တဲ့အချိန်မှာပါရဲ့တက်နိုင်ရှိတာလည်းဆယ်တန်းကြောင်းသားဆိုတော့ကျွန်တော်ကြောင်းလာပြီးတော့ပြည့်ချက်ကကြောင်းအကိုပထမဆုံးထောင်းတယ်အာနာပါရပြန်ကျွန်တော်တို့ထောင်းတယ်ကျွန်တော်တို့အကြောင်းပြချက်မရှိပဲကြောင်းမပြပါနဲ့ဥမာနေမကောင်းလို့ကြောင်းပြချင်တောင်းမှာကြောင်းမှာလာပြီးတော့အဲ့နေခုတော့မယူပါနဲ့မင်းတို့ကြောင်းတော့တက်ပြီးပါဆိုပုံနဲ့ကျွန်တော်တို့ကြောင်းချာခေါ်ဖို့အခြေအနေဒီလိုကျွန်တော်ကြုံရတယ်လားအဲ့နောက်ပိုင်းကဏ္ဍကတော့ကျွန်တော်ဆယ်နှစ်အောင်ဆယ်နှစ်အောင်ပြီးကျွန်တော်ပခုတ်ကူတက်ကလေးကြောင်းသမကမှာကျွန်တော်တော်တော်လေးတော့လုပ်နိုင်ခဲ့ပါတယ်ကျွန်တော်ပထမနေ့စတဲ့နေ့မှာပဲပခုတ်ကူတက်ကလေးကြောင်းသမကရုံးခဲ့ရတာရှိခဲ့တယ်ကြောင်းတွင်းလှူရှားမှုတွေမှာတော်တော်လေးသူပေါ့နိုင်နေတာပေါ့ဒါတော့ကျွန်တော်တို့ကငွေဆိုတော့ကြတော့နောက်လိုက်ပေါ့အကူဒီရဲမှဂျိုသာအထုံးကြီးရောပါတာပေါ့အဲ့လိုမျိုးညီငယ်ကြီးတော့ကမှလည်းပါဝင်တော့ပါဝင်ခဲ့ပါတယ်အရင်ကအဲ့ပြီးတော့ပခုတ်ကူပြလိုက်တဲ့တော့ကမှလည်းတော်တော်များများပေါ့အခုရခိုင်ပြည်တော်ကလည်းကျွန်တော်တို့လူငယ်တွေအနေနဲ့အလူခံပြီးတော့ရခိုင်ဒေသအတွက်ပခုတ်ကူစည်းစနာရှင်များအတင်းဆိုပြီးတော့အကုန်လုံးပခုတ်ကူမှရှိတဲ့ပြလိုက်တာအတင်းတွေဆိုပြီးကျွန်တော်ပြလိုက်တဲ့လှူရှားမှုတွေလုပ်ခဲ့
အခုနောက်ပိုင်းမြန်မာပြည်ကလူငယ်တွေဟာအလုတ်ကန်အခွင့်လန်းရှာပါမှုအလို့ရှိပေမဲ့လည်းလောက်ခလာစာနေပါမှုတွေကြောင့်ပြပထွက်အလုံးလောက်ရတဲ့ခေရေစီကြောင့်ကြီးကအကြီးအကျယ်ဖြစ်လာတာနဲ့တော့ကြပါပြီ။သူတို့ပခုတ်ကူဒေတာတဝိုက်မှာလည်းအလုတ်ကန်အခွင့်လန်းရှာလုံးတဲ့အတွက်ပြပထွက်အလုံးလောက်ရတဲ့ခေရေစီကြောင့်တွေမှာကိုအာကာကျော်လည်းပါဝင်ရပြီ။မိဘတွေရဲ့တိုက်တွန်းချက်နဲ့တောင်ကိုရီးယားနိုင်ငံမှာအလုတ်သွားလို့ဖို့တင်နန်းတွေတက်ခဲ့မှုတွေအကြောင်းသူကပြောပြပါတယ်။
ပထမနေ့တက်တာဒီကနေစတဲ့ပြီးကျွန်တော်နိုင်ငံခြားသွားမယ်ဆိုပြီးတော့ကိုရီးယားဝန်ဆောင်ဝင်ရှိတော့ကျွန်တော်တို့ဒီပခုတ်ကူမှာအတိုင်းတာနေဆိုဖို့စကေးပေါ့ဖို့စကေးဆိုပေမဲ့ဟိုဒီဆောင်မွေးရှိရတာကပထမတစ်ချက်ဖြစ်ရတာကကျွန်တော်တို့ဟိုအရေးဆိုသူတို့ရေးထားတဲ့ဟာကိုကျွန်တော်တို့ကဟိုအမှန်အမှန်ယူရတာပေါ့လေးခုပေးတစ်ခုဖြစ်ရတယ်အဲ့ဒါတစ်ခုဖြစ်ရတယ်ပြီးတော့ listening နဲ့ဖြစ်ရတယ်ပေါ့အဲ့ဒီနှစ်ခုအောင်ငန်းကြမှာဟိုစကေးတက်ဆိုတော့ကျွန်တော်တို့ကိုတွေ့လူတွေ့ပေါ့ဘိုင်ပါဖြစ်ရတယ်ပေါ့အဲ့နှစ်ခုလုံးအောင်ငံကြမှာအလောက်ကသွားရတာဗျအဲ့လိုမျိုးဆိုတော့ဒီဘက်တင်တဲ့နေရာတော့ကိုရီးယားစာဖတ်တဲ့အောင်ရယ်နားထောင်တဲ့အောင်ရယ်ရေးတဲ့အောင်ကြီးတော့ဖြည်းဖြည်းများများတော့မရှိဘူးဗျအဲဒါပေမဲ့တချို့တင်တဲ့နေရာတော့ရေးတဲ့အောင်ကြီးတော့တင်ကြပေးပါတယ်ကျွန်တော်တို့ကိုယ်တိုင်ကြတော့စာရေးစရာမလိုတော့ကြတော့ဒီကောင်းကောင်းဖတ်တတ်ဖို့နဲ့အဲကောင်းကောင်းနားလည်ဖို့ပဲပေါ့အဲ့ဒါပဲတင်ကြပေးတာပါအဲ့လိုသွားဖို့အတွက်ဆိုလို့ရှိရင်ကျွန်တော်တို့ command အရာထောင်ဝင်းဖြည့်ဖို့အတွက်ပြင်ဆင်တာနဲ့ပါနေကစာတွေးဆောင်ဝင်းဖြည့်ဖို့တော့ငါအသိထားလိုက်လူတွေဆောင်ဝင်းဖြည့်ဖို့တော့ငါလည်းရှယ်တဲ့30နဲ့ထုတ်မယ်ပါမယ်ဆိုတော့အနည်းဆုံးကျွန်တော်တို့ဒီမှာရင်းနှီးရှိဆို40လောက်ရှိမှအစီလေးနေတာ
မြန်မာတောင်ကိုရီးယားနိုင်ငံသဘောတူစာချုပ်နဲ့အလုတ်သွားလုပ်ရတဲ့လူငယ်တွေဟာစိုက်ပျိုးရေးစောက်လုပ်ရေးနဲ့ကွန်ထရိုးလုပ်မှုတွေမှာအလုတ်လုပ်ရပြီး3နှစ်စာချုပ်ကနေ5နှစ်အထိလုပ်ခွင့်ရကြတယ်ပြောပါတယ်ပခုတ်ကူနယ်ဘက်ကအခြေအနေကိုလူငယ်တယောက်အနေနဲ့ဘယ်လိုမြင်လဲဆိုတော့ကိုအာကာကျော်က
ကျွန်တော်တို့နယ်ဘက်အခြေအနေနဲ့ကျွန်တော်ကမြင်ပြောရမယ်ဆိုရင်တည်ချက်ကကိုပိုင်လုံးဖို့အတွက်စီးပွားရေးကလည်းတော်တော်လေးခက်ခဲတယ်ဥပမာအကြောင်းပြီးသွားလို့ကိုပိုင်လုံးဖို့ဆိုတာလည်းမလွယ်ကူဘူးတချက်အဲနောက်တစ်ချက်ကကျွန်တော်တို့အကြောင်းပြီးသွားတယ်ဘွဲတစ်ခုလာရသွားတယ်ဘွဲလက်မှတ်ကြီးကင်လာပြီးတော့အလုပ်ရဖို့ဆိုတာကလုံးဝမှာမလွယ်ကူတဲ့ကိစ္စတခုကျွန်တော်တို့အခုအခြေအနေအတိုင်းအတာမျိုးမှာပေါ်လာမှာကအဓိကမကျောင်းကျွန်တော်တို့ certificate တင်းတန်းစင်းလက်မှတ်တရားအဓိကကြနေရတော့နိုင်ငံရောက်ထွက်သွားကြရတယ်ကျွန်တော်တို့မြင်တာပဲဥပမာကျွန်တော်တို့ဒီပခုတ်ကူလိုမျိုးမှာဆိုရင်ပွဲရသွားတယ်ပွဲရပြီလို့ရှိရင်အလုပ်လုပ်ဖို့မလွယ်ဘူးအဲ့ဒါမျိုးဆိုရင်မန္တလေးတက်ဒါမှမဟုတ်ရန်ကုန်တက်အဲ့လိုမျိုးမှာကတင်းတန်းကုတ်ကူတက်ပြီးမှအဲ့ဒီမှာလုံးလုံးအဲ့လိုမျိုးတွေကြီးပဲရှိနေရောကြတော့ဟိုရေးကြီးရညနှူရရှာကြတာပေါ့လူငယ်တော်တော်များများကအဲ့လိုမျိုးဆိုတော့ဒီဘက်မှာလူရဲ့ချက်တရတော့အများကြီးပါပဲဥပမာနိုင်ငံလုံးနဲ့ဆိုင်ကြောက်ရမယ်ဆိုကျွန်တော်ပညာရေးကတော်တော်လေးကိုနှိမ့်ချသွားပြီအဲ့လိုမျိုးမှာကျွန်တော်ဘွဲတစ်ခုရပြီးပေမဲ့အာမခံချက်လည်းမရှိဘူးအတက်မွေးဝမ်းကြောင်းအတွက်လည်းအာမခံချက်မရတော့ဟိုနိုင်ငံသားထွက်ရင်အတွက်ဥပမာကိုယ့်အတွက်အဆင်ပြေတဲ့အလုပ်မျိုးလုပ်ရင်လို့ဘွဲနဲ့လှုပ်ရှားတဲ့အလုပ်ဆိုတာမျိုးကမရှိတော့ဘူး
တကယ်လို့သာတောင်ကိုရီးယားမှာသွားလုပ်လို့ရမယ်ဝင်ငွေရဲ့တစ်ဝက်လောက်ပဲမြန်မာနိုင်ငံမှာရမယ်ဆိုရင်တော့သူ့အနေနဲ့မိခင်တိုင်းကြီးမှာပဲလှုပ်ချင်တယ်လို့သူကပြောပါတယ်
ကျွန်တော်တို့ဆိုတော့ဒီမှာရန်ကုန်မှာလှုပ်လို့30သိန်းရမယ်နိုင်ငံရောက်ထွက်လို့30သိန်းရမယ်ကျွန်တော်တို့ရန်ကုန်မှာပဲလှုပ်မှာခုနိုင်ငံကိုခွဲပြီးတော့ကျွန်တော်မသွားချင်ဘူးကျွန်တော်တို့နိုင်ငံမှာအခက်အခဲပေါင်းစုံပါပဲဗျာပြောချင်တာတော့တည့်ချက်ပညာရေးစနစ် အဲနေ့ချက်ကတော့ကျွန်တော်တို့အလောက်ကန်အခွင့်အလမ်းရှားပါမှုပေါ့ပြီးတော့စာပြေရေးခန္ဓာမှာရာသီဥအခြေအနေပြီးတော့ဒီပညာအားနည်းမှုစိုးရရရဲ့သောပတ်မှုအားနည်းမှုတွေကြောင့်ကျွန်တော်စာပြေရေးမဖြစ်ဆုံးနိုင်အဲ့ဒီသုံးချက်တာကောင်းမယ်ဆိုတော့ကျွန်တော်တို့ဒီမှာနိုင်ငံခြားထွက်တာတို့အလောက်ကန်အခွင့်အလမ်းဆိုတာလည်းရှားပါမှာမဟုတ်တော့ပေါ့
ဒါကတော့အနာဂတ်မှာဘဝတစ်ခုခိုင်မာတည်ဆောက်နိုင်အောင်ဘာတွေလုပ်ရမလဲဆိုတာစူးစမ်းရှာဖွေနေတဲ့ပခုတ်ကူမျိုးကကြောင်းသားကိုအာကာကျော်ရဲ့ဖြတ်သန်းမှုနဲ့စိတ်ကူးတချို့ပါကဲညီလေးညီမလေးတို့ရောဘဝအနာဂတ်အတွက်ဘယ်လိုစိတ်ကူးတွေရှိကြလဲနောက်တစ်ပတ်မှာပြန်ဆုံကြမယ်နော်